ရှမ်းပြည်နယ်မြောက်ပိုင်းနန်းဆန်မြို့ထဲမှာတမရော်နယ်တောင်လက်နက်ကင်ဒီ TNLA ကြားဖြစ်ခဲ့တဲ့တိုက်ပွဲတွေကြောင့်ဒေသခံ2000ကျော်ထွက်ပြေးတိမ်းရှောင်ခဲ့ရပေမဲ့ဒီနေ့မနက်ကစလို့အများစုဟာသူတို့ရဲ့နေရက်ကိုစပြီးတော့ပြန်နေကြပြီဖြစ်တယ်လို့စစ်ရှောင်ကယ်ဆယ်ရေးအတွက်ဒီကူညီဆောင်ရွက်နေသူတွေကပြောပါတယ်ဒီအကြောင်းအပြည့်စုံကိုတော့ကိုဇော်ထက်ကမေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ခင်ဗျာ
နန်းစံမျိုးတဝိုက်မှာစက်တင်ဘာ23ရက်နေ့ကနေ16ရက်အထိ၄ရက်ကြာတပ်မတော်ရဲ့နေမီရှင်းလင်းမှုတွေကြောင်းတအောင်းလက်နက်ကင် TNL နဲ့တိုက်ပွဲဖြစ်ခဲ့ပြီးထွက်ပြေးလာတဲ့စစ်ဆောင်2000ကျော်တဲ့ရထောက်ဝက်လောက်ဟာဒီနေ့မနက်ကစပြီးနေရပြန်နေကြပြီဖြစ်ပါတယ်နန်းစံတဝိုက်မှာဒီနေ့ရောတိုက်ပွဲကြီးမရှိဘဲအခြေအနေပြန်တည်ငြိမ်စားပြုနေပြီလို့ဗြမတ်စိုးနှလုံးသားလူမှုကူညီအသင်းကဦးတင်ဝင်းကပြောပါတယ်
တိုက်ပွဲကဆက်ကုနေရနေဒီဘက်အပိုင်းကိုမကြားတော့ဘူးရဟိုဘက်ကလည်းပြန်ဆုတ်ပြီးတယ်လို့ပြောတယ်။ငြိမ်မဲ့လက္ခဏာတော့တွေ့ရပါတယ်။ဟုတ်။ဒီနေ့လည်းပြန်ကြတယ်။မနေ့ကလည်းတချို့တော့ပြန်ကြတယ်လို့ပြောတယ်။ဒီတော့တနေ့ဒီဇင်းကြီးဘက်ကတော်တော်လေးပြန်ကြတယ်ပြောတယ်ဇင်းကြီးဖက်ရီက
။ TNL တက်တွေဟာနန်းဆန်နဲ့မီတာ5000လောက်ဝေးရဲ့တောင်ရိုးစီတောင်ကုန်းပေါ်မှာတက်ဆွဲလာလို့လက်နက်ကြီးရဟတ်ရင်တွေတုံးပြီးနေမီရှင်းလင်းခဲ့ကြောင်းတက်မတော်ဘက်က VOA ကိုအတည်ပြုခဲ့ပြီး TNL ဘက်ကတော့တက်မတော်ဟာနတ်ဆန်မျိုးတက်စကန်းကနေရွာတဲကိုလက်နက်ကြီးရင်နဲ့အချိန်မောင်းပြားစွာပစ်ခတ်ခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်။တိုက်ပွဲရီအတွင်းဒေသခံတယောက်သေဆုံးခဲ့တယ်လို့တက်မတော်ဘက်ကအတည်ပြုထားပါတယ်။တိုက်ပွဲနဲ့ပတ်သက်လို့ TNL ဘက်ကို VOA ဘက်ကတိကျအတည်ပြုလို့တော့မရခဲ့ပါဘူး။နမ်ဆန်နောင်မြောက်ဘက်ကတိုက်ပွဲဖြစ်ခဲ့တဲ့တောင်ယိုးဖျားကုန်းတဝိုက်ကိုတော့စက်တင်ဘာ18ရက်မနက်6နာရီလောက်မှာပြန်ထိန်းချုပ်နိုင်ခဲ့တယ်လို့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကပြောပါတယ်။မနေ့ကစက်တင်ဘာ18ရက်ကလည်းတပ်မတော်နဲ့တောင်လက်နက်ကိုင် TNL ကိုကန့်အဖွဲ့ MNDAA တို့နန်ဖက်ကအရှိပိုင်းမှာနှစ်ဖက်ပစ်ခတ်တာတချို့ရှိခဲ့ပေမဲ့ဒီနေ့ရောနေမီတည်ငြိမ်နေရလို့ဒေသခံကိုတင်မောင်ရေးကပြောပါတယ်
။ဒီနန်ဖက်ကရဲ့ဒီဆက်ဆက်ကကတူရီရှိတယ်လေရွာလေးတွေအဲ့ဆက်မှာဖြစ်သွားတယ်အဲ့ဒါဟုတ်ကဲ့ကျွန်တော်လူလောင်ကောင်းကောင်းဘာမှမကြားရဘူးဒီနေ့ကတော့ဘာတမှမကြားရဘူးခင်ဗျာ
တောင်းလက်နက်ကန် TNL နဲ့ကိုကန့်အဖွဲ့ MNDAA တို့ဟာမြောက်ပိုင်းမဟာမိတ်လေးဘွယ်မှာပါဝင်ပြီးသူတို့လေးဘွယ်နဲ့အစိုးရကိုယ်စားလှယ်အမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဘူဌာန NRPC စက်တင်ဘာ18ရက်ကကျိုင်းနှုံမြို့မှာတွေ့ဆုံခဲ့ပြီးအပြည့်အခက်ရစိုးနဲ့တက်နေရချထားရေးအပါအဝင်အချက်9ချက်ကိုဆက်ပြီးဆွေးနွေးကြဖို့သဘောတူညီမှုရထားပါတယ်